ကယားပြည်နယ်လွိုင်လင်းလေးမြို့နယ်ထီဆက်ခါကျေးရွာအုပ်စုတွေဘက်ဇွန်လ2ရက်မနေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေဟာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်းနေပါတယ်စစ်ကောင်စီတပ်တွေနဲ့ KNY ဒေသခံတပ်ဖွဲ့တွေကြားလဲနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့ပါတယ်လက်နက်ကြီးပစ်ခတ်မှုကြောင့်ရပ်သားပြည်သူတအူးသေးဆုံးပြီး3ဦးလက်ထံရရှိကနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံနဲ့ KNDF ဒေသခံတပ်ကဗီဒီယိုကိုပြောပြပါတယ်ရန်ကုန်ကလာတဲ့တရင်ကိုမဆုမုံပြောပြပေးပါဦးခင်ဗျာ
ကယားပြည်နယ်လွိုင်လင်းလင်းမြို့နယ်ထီးဆဲခါကျေးရွာရဲ့အုပ်စုဘက်ကိုဂျွန်လ၂ရက်မနေ့မနက်ပိုင်းကစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်လာတယ်လို့ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ခံတဦးက VOA မြန်မာပိုင်းကိုပြောပါတယ်စစ်ကောင်စီရဲ့လွိုင်လင်းမြို့အခြေဆိုင်930တပ်ရင်းကထီးဆဲခါကျေးရွာအုပ်စုလင်းဖုန်ကြီးရွာနဲ့ကုန်းမီကိုရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါမနေ့ကနေဒီကနေ့မနက်ပိုင်းထိဒေသခံအရသာပြည်သူတို့အသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်နေအိမ်တချို့လည်းထိခိုက်ပျက်စီးသွားတယ်လို့ပြောပါတယ်အဲ့ဒီနောက်မနေ့ညနေ9နာရီလောက်မှာတော့စစ်ကောင်စီတပ်နဲ့ KNDF ကယင်းဤတပ်မတော် KA ပူးပေါင်းတပ်ဖွဲ့တို့ကြားနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါတယ
်မင်းကူကြီးတဲ့ဟိုတာဟိုကထစ်ချောင်းထိုးလာတယ်ပေါ့နော်ပြီးတော့ဒီထစ်ချောင်းထိုးဖို့ဟိုကအရင်ဆုံးတော့အားရှိတယ်လည်းနေကြည့်ရရမ်းတယ်ဒီကတည်းကဝင်ရှုတယ်ပြီးတော့အမှရှိတဲ့ KNDF တပ်ဖွဲ့တွေပြင်တမ်းတော့ KA နဲ့ပေါ့အဲ့တွေ့ပြီးတော့သူတို့အပြည့်တိပြတိုက်ပွဲတွေချစ်ပြီးတဲ့နောက်မှာထပ်ပြီးတော့ဒါတနေကြည့်နေဆက်ပြစ်တယ်လို့ပြောပါတယ်တနေကြည့်ကမနေ့ဆော်ရီပိုင်းနဲ့ပြစ်တယ်ပြီးတော့ညညနေပိုင်းမှာလည်းဒါဟိုရန်တန်းပြစ်တယ်နော်လက်နေကြည့်နဲ့ကြီးရွာတွေကိုဒါပြစ်မထပ်ပြီးတော့ပြစ်တဲ့အနေထားဖြစ်ပါတယ်တန်ရတဲ့လူကတော့စုပေါင်း3ဦးပေါ့နော်3ဦးတန်ရတယ်အမျိုးသားတစ်ဦးကတော့ထွန်သွားတယ်ပေါ့နော်စုပေါင်း4ဦးရှိတာပေါ့နော်ဆိုတော့ဒီကတူကတော့ဆုံးသွားတယ်ဒီက
လက်တလောလွိုင်းလင်းလေးမျိုးနယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ကြေညာတာမတွေ့ရသေးပါဘူး။လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲအခြေအနေကြောင့်လင်းဖုန်ကြီးကျေးရွာ၊ကုန်းမီကိုကျေးရွာတွေဘက်ကဒေသခံပြည်သူတွေဟာအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲအခြေအနေကငြိမ်သက်နေပေမဲ့အရက်သားတဦးရွာကိုအပြန်မှာပြစ်ခတ်ခံရတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီနေ့ကတော့မဖြစ်ဘူး။ဒီနေ့ကတော့အဲဒီသူတို့ဆက်ရင်နာဆက်တဲ့လူဆိုတော့ပြစ်ပြစ်လိုက်ပြီ။အဲ့ဒါတော့ရှိတယ်။တခြားနှစ်ဖက်ပြစ်တာတော့မရှိဘူး။ဒီကလောက်ကတော့ဟိုနေ့ကအနှစ်ကြီးထီလို့တယောက်တော့ဆုံးတယ်ဒီနေ့တယောက်ပေါ့နော်ဒီနေ့တယောက်မဆုံးဘူးနဲ့ဒီနေ့တယောက်ပဲလက်ပေါ်ဝန်းနာပေါ့သူ့အိမ်ကအဲ့ဒီကလူလင်လေးရမှာငါးတုံးတက်အပြင်ကြည့်တော့သူအဲ့ဒီနဲ့မလန်မကတ်မှရှိတာအဲ့ဒါသူ့အိမ်ကိုတွားပြီးတော့စီးပြန်ကြဲစင်ဘုကကလန်ပြစ်လိုက်တာ
အလားတူပဲကရားပြည်နယ်တွေကဖရူဆိုမြို့နယ်မှာလည်းမနေ့တုန်းကတိုက်ပွဲဖြစ်ပွားနေပါတယ်ကရားပြည်နယ်တွေကလွိုက်ကောဘောလခဲဒီမော့ဆိုဖရူဆိုစတဲ့မြို့နယ်တွေမှာစစ်ကောင်စီတက်နဲ့ကယင်းဒီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမကြာပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါ။ဒါကြောင့်ဒေသခံပြည်သူတွေဟာလည်းအခုအချိန်ထိဆက်လက်ထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့သိရပါတယ်ရှင်။